အမေရိကန်ပြည်အောင်စုမှဇလိုင်လတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကြရင်ပါတီရဲ့ရည်ကြီးတဲ့မူဝါဒတွေကိုချမှတ်တဲ့နေရာမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အကျိန်းနဲ့ရှင်ပြိုင်နေတဲ့ဘာမောင်ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders အဓိကကြားတဲ့ခန့်ကဏ္ဍကနေပါဝင်လာနေပါတယ်အစောပိုင်းလူလူစစ်တမ်းတွေမှာသူနဲ့ပြိုင်ဘက်နိုင်ငံသားရေးဝန်ကြီးဟောင် Hillary Clinton အောက်အမှတ်40လောက်ရော်ပြီးစခဲ့ရကအခုအခါမှာတော့ Miss Clinton နဲ့ထောက်ခံမှုအတူတူနီးပါးလောက်ရလာနေတာပါပါတီရဲ့မူဝါဒတွေရေးဆွဲတဲ့ကော်မတီမှာ Sanders ရွေးချယ်တဲ့ကိုယ်စားလှယ်5ဦးပါဝင်မှဖြစ်ပြီး Miss Clinton ရွေးချယ်တဲ့ကိုယ်စားလှယ်ကတော့6ဦးနဲ့နိုင်ငံလုံးဆိုင်ရာ Democratic Party ကော်မတီဥက္ကဋ္ဌ Debbie Wasserman Schultz ကရွေးချယ်သူ4ဦးပါဝင်မဲ့အကြောင်းကော်မတီကတနင်္လာနေ့ကပဲကြေညာသွားပါတယ်လူလူအလုံးအတွက်ကြိုးရှိမဲ့စီးပွားရေးမူဝါဒတွေချမှတ်နိုင်တဲ့အနေအထားကိုအခိုင်အမာရရှိလာမှာဖြစ်တယ်လို့ Miss Sanders ကတနင်္လာနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ခင်ဗျာ